အင်တာနက်မှာအချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုဗြိတိန်နိုင်ငံမှာဖမ်းဆီးလိုက်တဲ့ပေါ်အမေရိကန်လွှတ်တော်အမတ်တွေကကြေဆိုကြပါတယ်။အမေရိကန်ကတရားစွဲဆိုထားတဲ့အမှုတွေနဲ့ရင်ဆိုင်နိုင်အောင်အမြန်ဆုံးလွှဲပြောင်းပေးဖို့လည်းဒီနေ့တုန်းကပဲတောင်းဆိုလိုက်ကြတာပါ။ဥပဒေအရအရေးယူနိုင်တော့မှာဖြစ်တဲ့အကြောင်း Republican Party ထက်လွှတ်တော်အမတ် John Cornyn ကပြောဆိုလိုက်တယ်လို့ပဲ Democrat ထက်လွှတ်တော်အမတ် John Manchin ကလည်းကျေးဇူးတင်စကားပြောကြားခဲ့ပါတယ်။အနမရှိနေတဲ့တန်ရုံမှာခလုံးဝဲဆက်မပြေတော့ဘူး။ Equator ဆူရကဆုံးဖြတ်လိုက်ပြီးတဲ့နောက်မှာပဲအစမ်းကိုမနေတော့ကဗြိတိန်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်တာပါ။ WikiLeaks website ကနေဖွင့်ချခဲ့တဲ့ American ဆူရရဲ့လေ့ဝဲသတင်းချက်လက်တွေကိုကွန်ပျူတာစနစ်ဖောက်ထွင်းပြီးခိုးယူခဲ့ရမှာပူပေါင်းကြံစည်မှုနဲ့လည်းအစမ်းကို American ကအလိုရှိနေပါတယ်။2016 American သမ္မတရွေးကောက်ပွဲကာလမှာ Democrat Party သမ္မတလောက် Hillary Clinton ရဲ့ email တွေကိုလည်းဖောက်ထွင်းခိုးယူပြီး WikiLeaks website မှာပဲဖော်ပြခဲ့တာပါ Democrat တက်လွတ်တော်အမတ်တူဖြစ်တဲ့ Richard Blumenthal ကတော့အစမ်းကိုဥပဒေအရအရေးယူနိုင်အောင် American ကိုအမြန်ဆုံးလွှဲပြောင်းပေးဖို့တိုက်တွန်းလိုက်တယ်လို့သမ္မတရွေးကောက်ပွဲမှာ Russia ကဂျောင်းဝင်နောက်ရှေ့မှာသူ့ခန်းကဏ္ဍကိုဖောက်ထုတ်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်အမေရိကန်တရားရေးဌာနကတော့အစိုးရရဲ့ကွန်ပျူတာစနစ်ကိုဖောက်ထွင်းပြီးလေ့ဝဲသတင်းချက်လက်တွေခိုးယူရမှာပူးပေါင်းကြံစည်မှုနဲ့ဆွဲချက်တင်ထားပြီးအမေရိကန်သမိုင်းမှာအကြီးမားဆုံးလေ့ဝဲသတင်းအချက်လက်ခိုးယူခံရမှုဖြစ်နေတယ်လို့ပြောဆိုထားပါတယ်